မြန်မာပြည်သူတွေလျှက်စစ်ဓာအားအရာနယ်ပြည်ဈေးနှုန်းကကြီးမြင့်နေကြောင်းကမ္ဘာ့ဘဏ်အစည်းအဝေးမှအရက်ဖက်အဖွဲ့အစည်းတွေကတင်ပြခဲ့ကြပါတယ်။ American ပြည်ထောင်စု Washington DC မှာကျင်းပနေတဲ့ကမ္ဘာ့ဘဏ်နှစ်ပတ်လည်အစည်းအဝေးအတွင်းမြန်မာလျှက်စစ်ကဏ္ဍအရေးပြန်လည်သုံးသပ်ဆွေးနွေးနေတဲ့အကြောင်းကိုတော့မတ်တင်ကီထိုက်ကစူးစီးတင်ပြမှာပါရှင်
။2030ပြည်နှစ်မှာတနိုင်ငံလုံးလျှက်စစ်ရာနှုန်းပြည့်ရရှိရေးမြန်မာအစိုးရရဲ့စီမံဆောင်ရွက်ချက်မှာကမ္ဘာ့ဘဏ်ကဒေါ်လာ300ချင်းငွေချပေးပြီးပံ့ပိုးဆောင်ရွက်နေတာပါမြမလျက်စစ်ကဏ္ဍမှာကမ္ဘာ့ဘဏ်ရဲ့ပါဝင်ဆောင်ရွက်ချက်တွေအပေါ်အရက်ဖက်အဖွဲ့အစည်းတွေနဲ့ပြန်လည်သုံးသပ်တဲ့အစည်းအဝေးကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကကမ္ဘာ့ဘဏ်ရုံးချုပ်မှာဒီသတင်းပတ်ထဲဆွေးနွေးနေပါတယ်ဆွေးနွေးပွဲကိုကိုရိုင်းတက်ရောက်ဆွေးနွေးနေတဲ့ BIC Bank Information Center Europe ရဲ့မိတ်ဖက်အရက်ဖက်အဖွဲ့အစည်းဖြစ်တဲ့ Save the Natural Resource စာနာရဲ့ဒါရိုက်တာကိုအေပရယ်ဂျူဂျူးကအခုလိုပြောပါတယ
်အဓိကအခုကျွန်တော် BIC Europe နဲ့ပေါင်းပြီးတော့မှကျွန်တော်အခုအစီရင်ခံစာတစောင်းထုတ်ထားပါတယ်ကြာအဲ့ဒါက World Bank ကဒီမြန်မာနိုင်ငံမှာ NEP ဟော National Electricity Plan ဟောအဲ့ဒါနဲ့ပတ်သက်ပြီး World Bank ကထောက်ပံ့ပေးနေတာရှိတယ်အဲ့ပေါ်မှာမူတည်ပြီးတော့မှကျွန်တော်တို့ကဒီအစီအစဉ်ကထုတ်ပြီးတော့မှအကြံပြုထားတဲ့ဟာတွေကိုလာပြီးတော့မှအဲ research paper တွေဟာတွေလာပြီးဖတ်ပြတာပြီးတော့မှဒီပုံမှန်ဟိုနောက်ထပ် World Bank အနေနဲ့ထပ်လုပ်မယ်ဆိုရင်မြန်မာနိုင်ငံမှာတတိထားဖို့နဲ့ပြုပြင်နိုင်မှုအတွက်တွေလာရောက်တင်ကြတာဖြစ်ပါတယ်ဗျာဟုတ
် BIC Europe နဲ့ Save the Natural Resource စာနာတို့ပူးပေါင်းပြီးထုတ်ထားတဲ့စစ်တမ်းနဲ့ပတ်သက်ပြီးအင်ကာနစ်ကကမ္ဘာ့ဘဏ်ရုံးချုပ်မှာဆွေးနွေးခဲ့ကြတာပါပြည်သူတွေလျှက်စစ်အရနည်းနေသေးတဲ့အကြောင်းကမ္ဘာ့ဘဏ်ဘက်ကဆောင်ရန်ရှောင်ရန်တွေကိုဆွေးနွေးခဲ့တဲ့အပြင်2030ပြည့်နှစ်မှာလျှက်စစ်အပြည့်အဝရရှိရေးမြမဆူရရဲ့ကျူးပန်းချက်မှာပြန်ပြည့်မြဲစွန့်အင်ကိုအာထာအသုံးပြုမဲ့မူဝါဒပြောင်းလဲလာရေးကမ္ဘာ့ဘဏ်ဘက်ကတွန်းအားပေးဆောင်ရွက်ဖို့တိုက်တွန်းခဲ့တယ်လို့လဲကိုအေဘရယ်ဂျူဂျူးကပြောပါတယ
်ကျွန်တော်ဒီအခုTwitter recession မှာဆိုအဓိကအဖြစ်တော့World Bank အနေနဲ့ဒီ NEP လောက်တဲ့အချိန်မှာမြန်မာနိုင်ငံမှာရရှိမီကိုလူတူကရရှိနေတာအရင်နေပန်းနေသေးတယ်ပြီးရလို့ရှိရင်လည်းဈေးကအရင်ကြီးနေသေးတယ်ပြီးတော့မှနောက်တစ်ခုက NEP အနေနဲ့ကလှုပ်ဆောင်နေတဲ့အချိန်မှာအရင်ကြီးကိုဘိုးချုပ်ကင်မှုအရင်များပြီးတော့မှ World Bank အနေနဲ့ကသူနဲ့လှုပ်တဲ့ဆိုတဲ့အချိန်မှာတကယ်ဒီ CSO တွေရဲ့အတန်တွေပါဖို့အားနည်းတယ်ဆိုတဲ့ဟာကိုထောက်ပြလို့ဖြစ်ပေါ်နေတာNEP plan ကတပိုင်းမြန်မာအစိုးရအနေနဲ့ကသူက2030မှာရရှိရဖို့အတွက်ဆိုလို့ရှိရင်ရရရရှိရဲ့ကြောက်မိသွေးရဲ့ကိုအားပြုပြီးတော့မှဒီရစတာအဖြစ်တင်ဖို့အတွက်စီမံနေတာရှိပါတယ်ကြာအဲ့တော့ကျွန်တော်တို့အစီရင်ခံစာထဲမှာကကြောင်ပြီးသွေးရေဒီရေအားရစအခြေရေရောမလုံဆောင်ပဲနဲ့ဟိုပြန်ပြည့်မြဲဆိုင်ရင်လို့ပြောရဲ renewable energy ကိုဟိုမူဝါဒအရကောဒီအောက်ခြေမှာလုံဆောင်နေတဲ့ဟာတွေကိုမူဝါဒအရကောတကယ်လုံဆောင်နေတဲ့နေရာမှာအထောက်ပံ့ပေးနိုင်ဖို့အတွက်ကိုအကြံပြုထားပါတယ်ကြာခုနကပြောတဲ့တန်းစင်တော့ဆိုင်ရင်ရေဒီတော့ပြန်ကျွန်တော်အဓိက highlight လုပ်တာတော့ပြန်ပြည့်မြဲဆိုင်ရင်ပေါ့မြန်မာနိုင်ငံမှာပြန်ပြည့်မြဲဆိုင်ရင်တွေတော်တော်များရှိတယ်အဲ့ဒါတွေကိုကမ္ဘာ့ဘဏ်အနေနဲ့တတိထားပြီးလှုပ်ဆောင်ဖို့အတွက်အကြံပြုထားခြင်းဖြစ်ပါတယ်ဟုတ
်မြန်မာလျှက်စစ်စွန့်အင်ရှင်းမြစ်တွေနဲ့ပတ်သက်လို့တော့ကမ္ဘာ့ဘဏ်ဘက်ကတစုံတရာပြောဆိုထားတာမရှိသေးပါဘူးမြန်မာနိုင်ငံမှာ2030ပြည့်နှစ်အတွင်းလျှက်စစ်အပြည့်အဝရရှိရေးအစိုးရကစီမံကိန်းချဆောင်ရွက်နေတာနဲ့အတူပဲအမျိုးသားလျှက်စစ်ဓာတ်အားစီမံကိန်း NEP မှာကမ္ဘာ့ဘဏ်ချေးငွေအသုံးပြုပြီးမဟာဓာတ်အားလိုင်းတွေတိုးချဲ့နေတာပါမြမလက်ဆက်ဆွမ်းအင်ကဏအတွက်ကမ္ဘာ့ဘဏ်ရဲ့ပါဝင်ဆောင်ရွက်မှုတွေကိုကိုအီဘရယ်ဂျူဂျူးကအခုလိုပြောပါတယ
်အခုလက်ရှိကမ္ဘာ့ဘဏ်အနေနဲ့က NEP plan ထဲမှာသူကဆယ်ကြီးတွေစောက်တာအကြောင်းမိသူတွေစောက်တာကိုကျွန်တော်တို့အခုထိဟိုဘာတင်ပြောတာမရှိသေးဘူးဒါပေမဲ့ဒီ NEP plan ထဲမှာအဓိကအားဖြင့်ပထမဆုံးတအားလိုင်းတွေပေါ့တအားလိုင်းတွေကိုဟိုတိုးချဲ့ပြီးတော့မှလုပ်တဲ့ဟာကိုအပီးတာဖြစ်ပါတယ်ကြာ
လျှက်စစ်ဓာတ်အားအပြည့်အဝမရတာကမြမဖွံ့ဖြိုးရေးအတွက်အဓိကအဟံအတာဖြစ်နေတယ်ဆိုရာကိုအရက်ဖက်အဖွဲ့အစည်းတွေကလက်ခံပါတယ်ဒါပေမဲ့မြမသဘာဝပတ်ဝန်းကျင်ထိမ့်သိမ့်ရေးနဲ့ရေရှည်ဖွံ့ဖြိုးတိုးတက်ရေးအတွက်ပြန်ပြင်မဲစွန့်အင်နဲ့တန့်စင်တဲ့စွန့်အင်အသုံးပြုရေးအတွက်တိုက်တွန်းနေကြတာဖြစ်ပါတယ်